မန္တလေးတက္ကသိုလ်ကနေကွန်ပျူတာဘာသာရပ်နဲ့ကျောင်းပီးပြီးမဟာသိပ္ပံဘွဲ့ယူရမယ့်သူတွေအတွက်ပညာရေးနဲ့သက်ဆိုင်တဲ့အာဏာပိုင်တွေကအကြိမ်ကြိမ်ဂရုပြုခံဝန်ချက်တွေထိုးခိုင်းခဲ့ရတာကနေအခုရက်ပိုင်းမှာနောက်ထပ်ပြင်ဆင်ထားတဲ့စည်းကမ်းသတ်မှတ်ချက်ကိုလက်မှတ်ထိုးမှဘွဲ့လက်မှတ်တက်ယူရမယ်လို့ဆိုတဲ့အတွက်ဘွဲ့ရသူတွေအခက်အခဲတွေ့နေရတယ်လို့သိရပါတယ်။အရင်ကကွန်ပျူတာဘာသာရပ်သင်ယူသူတွေအနေနဲ့ဂုံနူးနန်းတက်ပြီးတဲ့နောက်မဟာသိပ္ပံနဲ့တက်ရောက်သင်ယူတဲ့အခါမှာဆက်ဆောက်ဦးချင်းဂရုပြုခံဝန်ချက်လက်မှတ်ကိုအစိုးရဝန်ထမ်းအဖြစ်၄နှစ်တာဝန်ထမ်းဆောင်ရမယ်တကယ်လို့ပြက်ကွက်ခဲ့ရင်ငွေ15သိန်းရောကြီးပေးရမယ်ဆိုတဲ့အချက်ကိုကျောင်းသားတွေကလက်မှတ်ထိုးခဲ့ရတယ်လို့ဆိုကြပါတယ်နောက်တစ်နှစ်စာသင်နှစ်ရောက်တဲ့အခါမှာအဲ့ဒီဂရုခံဝန်ချက်ကိုထပ်ပြင်ပြီးလက်မှတ်ထိုးခိုင်းလို့ကျောင်းသားတွေကလိုက်နာရပြန်တယ်လို့ဆိုကြပါတယ်အဲ့ဒါကတော့ကျောင်းပြီးရင်အစိုးရဝန်ထမ်းအဖြစ်၄နှစ်အစား5နှစ်တာဝန်ထမ်းဆောင်ပေးရမယ်ပြက်ကွက်ခဲ့ရင်အရင်ကဂရုပြုထားတဲ့15သိန်းရောရမယ်ဆိုတဲ့အစား25သိန်းပေးရပါမယ်လို့ဂရုပြုခံဝန်ချက်ထိုးကြရပြန်တယ်လို့ဆိုကြပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကိုရန်ရင်ဆိုင်နေရတဲ့ကြောင်းပြီးထားတဲ့ပညာရေးဝန်ထမ်းတူကအခုလို့ရှင်းပြပါတယ
် honest ဒီမှာဆက်တယ်ပေါ့ဒါတော့ဆက်လို့ပြောရအောင်ကြောင်းပြီးလို့ရှိရင်ဒီနေ့တော့ဘလို့မှ25သိန်းရှိလို့ပြောရတယ်ဗျာအဲ့တော့ကြောင်းတက်ပေါ့ဗျာမဆက်တယ်ပေါ့ဒါတော့အမှန်တော့နေရလိုက်ပြင်လာတာရယ်အလုံးလုံးနဲ့တော့အဲ့မဆက်တယ်နဲ့ပတ်သက်လို့ပြင်လိုက်ပြန်နောက်ခါကျတော့ဆက်ပြန်ပြောင်းအနေနဲ့ဆက်ရတယ်ဆိုရဘာနဲ့လုပ်ရမယ်ပေါ့နော်မတော်နိုင်ဆက်ရတယ်ကြောင်းမယ
်ကြောင်းပြီးသွားတဲ့နောက်အဲ့ဒီစာသင်နှင်းမှာတက်ရောက်ခဲ့သူတွေကိုမနှစ်ကဘွဲပေးရမှာကိုဘွဲယူမဲ့လူဦးရေနဲ့လို့ဒီနှစ်မှာဘွဲရမဲ့သူတွေနဲ့ပေါင်းပေးမယ်လို့ဆိုတဲ့အတွက်တစ်နှစ်ထပ်ဆောင်ခဲ့ရပြီးတဲ့နောက်မှာတော့ဂရုပြုခံဝန်ချက်ကိုပြန်လဲပြင်ဆင်တတ်မှတ်ပြန်တယ်လို့ပြောကြပါတယ
်ဟုတ်ကြတော့သူအရင်နှစ်ကဘွဲပေးရမှာလူနဲ့တော့မပေးဘူးပေါ့နော်ဒီနှစ်ချောင်းပေးမှာပြီးရတော့ဒီနှစ်ကိုအဲ့ဒါကိုသူဒီမှာမပေးခင်သူကဆက်လို့ထပ်ပြင်နေလားနဲ့တော့ငါပြန်ဆိုပြီးတော့အဲ့ဒီကမထွက်တော့ဘာပဲတော့အဲ့လိုပြောအခုကျွန်တော်ကပွဲတော်ရင်အဲ့ဒါကိုအဲ့ဒီစားလို့ပေါင်းမှပွဲတိုင်းရမှာမပေးမရမရအောင်အဲ့ဒါကိုလေသောက်သားလေးကတင်းနေတွဲလာတာ
အရင်ကဂရုပြုလက်မှတ်ထိုးခဲ့ရတယ်9နှစ်တာဝန်ထမ်းဆောင်ပေးရမယ်ဆိုတဲ့အစား9နှစ်တာဝန်ထမ်းဆောင်ပေးရမယ်တကယ်လို့မထမ်းဆောင်နိုင်ရင်25သိန်းယူရမယ်ဆိုတဲ့အစား35သိန်းယူရမယ်ဆိုတဲ့ပြင်ဆင်တတ်မှတ်ချက်ဖြစ်တယ်လို့စောစောကပညာရေးဝန်ထမ်းကပြောပြသွားတာပါအခုလိုကွန်ပျူတာမှာသိပ္ပံဘွဲ့ယူမဲ့သူတွေကိုပါမောကချုပ်ကဂရုခံဝန်ချက်တွေအကျဉ်းချင်းပြောင်းလဲတတ်မှတ်ပြီးလက်မှတ်ရေးထိုးခိုင်းနေတဲ့အတွက်သူတို့အနေနဲ့အခက်အခဲတွေ့နေရတယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ